ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ကကြောက်လန့်ကူထဲမှာဆဲအကြပျောက်ဆုံးနေတဲ့ထိုင်းကျောင်းသား12ယောက်နဲ့မိပြလိုပါတဲ့ဘောလုံးဖွဲ့ကိုတနင်္လာနေ့ကပြန်ရှာတွေ့ခဲ့ရကြောင်းတကဘာလုံးကစောင့်ကြည့်နေသူတွေဝမ်းမြောက်ခဲ့ကြရပေမဲ့သူတို့ကိုကယ်ထုတ်နိုင်ဖို့အခက်အခဲတွေရှိနေပြီးမိုးကလည်းပိုကြီးလာနိုင်တဲ့အတွက်စိုးရိမ်နေရပါတယ်အပြည့်အစုံကိုဒေါခင်မျိုးတက်ကပြောပြပေးမှာပ
ါဂျွန်လ23ရက်နေ့ကကျောင်းသားကလေး12ယောက်နဲ့သူတို့ရဲ့မိပြလိုဟာဘောလုံးလေးချင်အပြီးမှာချင်းရန်ခရိုင်ကအမလွန်နောင်နောင်ကူတဲ့ကိုတောရောက်ခဲ့ကြတာဖြစ်ပြီးတိထန်စွာရွာတဲ့မိုးကြောင့်ရေကြီးလာတာမို့ပြန်ပြီးမထွက်နိုင်ကြပဲကူထဲမှာပိတ်နေနေကြတာဖြစ်ပါလေ။ဇူလိုင်2ရက်တနင်္လာနေ့မှာတော့သူတို့73ဦးစလုံးကိုဗြိတိန်နိုင်ငံဂူရင်းကယ်ဆယ်ရေးကောင်စီကဗြိတိန်ရဲ့ရုံးတော်သမား2ဦးဖြစ်တဲ့ Rich Stanton နဲ့ John Volanton တို့ပထမဆုံးရှားပြီးတွေ့ကြတာပါ။သူတို့ကိုဂူရင်းကပတရားဆောင်ပြန်လို့လူတိများတဲ့ကုန်းမြင်နေရကနေအကြမ်းပိုင်းတိဖြောက်50ကျော်လောက်အကွာမှာတွေ့ရှိကြတာဖြစ်ပါတယ်။သူတို့အားလုံးဟာကိုယ့်ရဲ့ကြောအစာမစားရတဲ့အတွက်အာရုံချိနေနေကြပေမဲ့တိကျကြံရရသူတဦးပဲရှိပြီးအားလုံးကြည်ကြည်ငြိမ်ငြိမ်ရှိတာတွေ့ရပါတယ်။သူတို့ကိုစိတ်ကူတောက်မှုတွေပေးနိုင်ခဲ့ပြီးဖြစ်တယ်လို့အားဖြင့်အစားအစာနဲ့လိုအပ်တဲ့ပစ္စည်းတွေပါပေးနိုင်ခဲ့ပါတယ်။အားလုံးကိုအခုလိုပြန်ပြီးတွေ့ခဲ့ပေမဲ့သူတို့ကိုဂူပြင်ကိုကယ်ထုတ်လို့မရနိုင်သေးကြောင်းနဲ့ကျေထုတ်နိုင်ဖို့အတွက်ရပောင်းများစွာကြာမြင့်နိုင်တယ်လို့ထိုင်းဆိုရကခံမှန်းထားပါတယ်။ကျေးဇူးကူညီရေးအတွက်အနည်းငယ်ဆောင်ကြည့်အကူအညီပေးနေတဲ့ American အခြေစိုက် NCRC အမျိုးသား Green ကျေးဇူးကော်မရှင်တာဝန်ခံ Emma Maza ကဒီဘောလုံးဖက်ကိုကယ်ဆယ်ရေးအတွက်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်
။ You can't just swim in especially up against a current.And through very tight locations,
we don't know the technology that exists to be able to do it. We don't know the technology that exists to be able to do it. We don't know the technology that exists to be able to do it. We don't know the technology that exists to be able to do it. Now, we don't know the technology that exists to be able to do it. We don't know the technology that exists to be able to do it. We don't know the technology that exists to be able to do it. We don't know the technology that exists to be able to do it. We don't know the technology that exists to be able to do it. We don't know the technology that exists to be able to do it. We don't know the technology that exists to be able to do it.နောက်ပြီးတော့တကယ်လို့ရင်ငုတ်သွားမယ်ဆိုရင်လေပေနင်းလေးတော့သွားရင်ကိုအောက်ဆီဂျင်ဘူးကတုံးနေရတာဖြစ်ပြီးအတွင်းပိုင်းကိုဆက်သွားလေလေအချိန်တွေကပို့ပြီးတော့ဆိုးလေလေဖြစ်မှာပါ
ဟုတ်ပါတယ်ဘောလုံးဖွဲ့ရောက်နေတဲ့နေရာဟာဂူဘောက်ဝကနေအကင်းကို1ကီလိုမီတာတမိုင်ကျော်ကျော်အကွာမှာရှိနေတာပါသူတို့ကိုကယ်ထုတ်နိုင်ဖို့အတွက်အချိန်တွေအတော်များများပေါ်မှာမူတည်နေပြီးဒါရိုက်ကလည်းကြိုတင်းပြီးခံမှန်းလို့မရတာဖြစ်နေတယ်လို့လည်းမာဇာကပြောပါတယ်
Well, that also depends entirely upon a number of factors that may be out of their control.
The primary factor is, are they in a location that is not in the country, or is it in the country?အဓိကကတော့သူတို့ရှိတဲ့နေရာဟာနောက်ထပ်ရေတက်လာရင်မြုပ်နိုင်မလားဆိုတာကိုကြည့်ရမှာပါ။ဒါကြောင့်လဲဆိုတော့မိုးကဆက်ပြီးတော့ရွာနေအောင်မှာမို့ဒီရေတွေကိုဘယ်လိုဆုတ်ထုတ်နိုင်မလဲ၊ကျွတ်ထုတ်ပြစ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါလေ။တကယ်လို့ရေငုတ်ပြီးတော့ကဲမယ်ဆိုရင်တော့ဒါဟာတိတ်ကိုအန္တရာယ်ကြီးပါလေ။သူတို့ကိုမကယ်ဆယ်နိုင်ခင်မှာတော့ဒေသအာဏာပိုင်တွေကသူတို့အတွက်စေဝါတွေ၊စာနာရိတ်ခါတွေနဲ့လိုအပ်တာတွေကိုပို့ပေးဖို့လိုပါလေ။အဲ့ဒီဒေသရဲ့မုတ်တုံမှုအခြေအနေကဒီကူထဲမှာဆိုနိုဝင်ဘာလလောက်ထိရေကြီးနေနိုင်လို့ပါ
သိမ့်နေတဲ့ဘောလုံးအဖွဲ့သားတွေနဲ့ဆက်သွယ်နိုင်ဖို့အတွက်ကယ်ဆယ်ကူညီအဖွဲ့တွေကလမ်းကြောင်းတွေကိုစမ်းစာပြီးလှုပ်ဆောင်နေကြတယ်လို့ပြည်ထောင်စုနဲ့ဓာအားလိုင်းတွေရောက်အောင်ပါလှုပ်ဆောင်နေကြတာပါ။မကြာခင်မှာမိုးပေါပြီးတိထံနေဆိုတဲ့မိုးလေဝသခံမှန်းချက်တွေကြောင့်ဘောလုံးအဖွဲ့ရဲ့မိသားစုဝင်တွေတောင်မှကတကဘာလုံးကအခြေအနေကိုစောင့်ကြည့်သူတွေပါစိုးရိမ်နေကြတာဖြစ်ပါတယ်။